မြောက်ကိုရီးယားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နေရာမှာတာဝန်ကျနေတဲ့တောင်ကိုရီးယားစစ်သားကတခြားသူနဲ့တာဝန်ကျနေတဲ့ရဲဘော်တွေကိုတနက်နေ့ပစ်ခတ်ခဲ့တဲ့အတွက်၅ဦးသေဆုံးပြီးတခြား၅ဦးလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဆိုလ်မြို့ရဲ့အရှိဘဲဂွန်ဝန်ခရိုင်မှာတာဝန်ကျနေတဲ့တပ်ချက်ကြီးကသူ့ရဲ့ rifle နဲ့ပစ်ခတ်လိုက်တယ်လို့တောင်ကိုရီးယားစစ်ဖက်အရာရှိတွေကပြောပါတယ်။အဲ့ဒီတပ်ချက်ကြီးဟာသူ့တနက်နေ့အတူထွက်ပြေးသွားတယ်လို့ဆိုပါတယ်။ဒီပြစ်ခတ်မှုမှာမြောက်ကိုရီးယားရဲ့ပအဝင်ပတ်သက်မှုရှိတယ်ဆိုတဲ့အထောက်အထားတွေတော့မတွေ့ရသေးပါဘူး။မြောက်ကိုရီးယားကမကြသေးခင်တုန်းကပဲဒုံးကျည်နဲ့လက်နက်ကြီးတွေအပါအဝင်စီးလက်ပြင်ဆင်မှုတွေလုပ်ဆောင်ခဲ့တဲ့အတွက်နိုင်ငံအခြားတင်းမာမှုတွေဖြစ်ပေါ်နေတာပါ။မြောက်ကိုရီးယားဘက်ကစတင်ရန်ဆလာရင်တော့သူတို့အနေနဲ့လက်တုံပြန်သွားမယ်လို့တောင်ကိုရီးယားဘက်ကအချင်းချင်းပြောထားပြီးဖြစ်ပါတယ်။ကြားမှာတန်ဆွမ်းတဲ့တောင်ကိုရီးယားနိုင်ငံသားတိုင်းဟာနှစ်နှစ်စစ်မှုမထမ်းမနေရတာဝန်ထမ်းဆောင်ကြရမှာဖြစ်ပါတယ်။တရားဝင်စစ်ပြင်းကြီးထားခြင်းမရှိသေးတဲ့အတွက်ကိုရီးယားကျွန်းဆွယ်ဟာစစ်ဖြစ်နေတဲ့အနေအထားမှာရှိနေတော့မဲ့လည်းဖြစ်ပါတယ်။1950ခုနှစ်တည်းမှာဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲဟာစစ်ပြင်းကြီးရဲ့သဘောတူညီချက်နဲ့အဆုံးသတ်ခဲ့တာဖြစ်ပြီးငြိမ်းချမ်းရေးသဘောတူညီချက်မရသေးပါဘူး။